ကက်ဆမ်ဆိုလီမန်နီကိုအမေရိကန်ကဝေထင်းဒရုန်းယာဉ်ကနေဒုံးကျည်ပစ်လွတ်ပြီးတုံ့တင်လိုက်တဲ့ပေါ်ဝါရှင်တန်နယူးယောက်နဲ့နိုင်ငံတော်မှာစနေနေ့ကကန့်ကွက်ဆန္ဒပြကြပြီး No War on Iran အီရန်ပေါ်စစ်မတိုက်ရလို့ဆန္ဒပြသူတွေကကြွေးကြော်ကြပါတယ်။လဝဲရင်ဖွဲ့စည်းတွေကနှိုးဆော်တဲ့ဒီဆန္ဒပြပွဲတွေကတခုခုသမရအင်ဂျီရိုရှေ့မှာလုခဲ့ကြပြီးလူ200ပတ်ဝန်းကျင်ပါဝင်ပါတယ်။ဆန္ဒပြသူတွေရဲ့ကြွေးကြော်သံတွေထဲမှာတရားမျှတမှုမရှိရင်ငြိမ်းချမ်းမှုမရှိအရှိအလေပိုင်းကနေအမေရိကန်ထွက်ဆိုတာတွေလည်းပါဝင်ပါတယ်။ဘိုဂျိုကက်ဆမ်ဆိုလီမနီကိုတပ်ပစ်လိုက်တဲ့အပေါ်ရှုံချတဲ့ဆန္ဒပြပွဲတွေကိုအမေရိကန်နိုင်ငံတော်ကအမျိုးကြီး90လောက်မှလုပ်ကြတယ်လို့စီစဉ်သူတွေကပြောပါတယ်။သမ္မတဒေါ်နယ်ထရမ့်ရဲ့ညွှန်ကြားချက်နဲ့ဆိုလီမနီကိုဘဲကရက်မြို့40နီးမှာတောက်ကြနေအစောပိုင်းကလုံခြံတပ်ဖြတ်လိုက်တာပါ။ဒီတိုက်ခိုက်မှုကြောင့်အရှိအလေပိုင်းဒေသမှာပဋိပက္ခကြီးဖြစ်လာမှာကိုစိုးရိမ်နေကြပါတယ်။အင်ဖြူဒေါ်ရှေ့မှာဆန္ဒပြသူတွေဟာနောက်ပိုင်းမှာတော့အင်ဖြူဒေါ်နဲ့တိတ်မဝေးလာတဲ့နေရာကထရမ့် International Hotel ဘက်ကိုရှေ့သွားကြပါတယ်။အာယုံလွှဲဖို့လိုနေသလားစစ်ပွဲတစ်ပွဲစလိုက်ပါလို့ဆန္ဒပြသူတို့ကန်ဆောင်ထားတဲ့စိုင်းပုတ်မှာရေးထားပါတယ်။သမ္မတထရန့်ဘော်တရားဆွဲဆိုထားတာကိုအထက်လူတော်မှတရားစစ်ဆေးဖို့ရှိနေချိန်မှာပဲအခုလိုဆိုလီမန်နီကိုလုံခြံတပ်ဖြတ်တဲ့ဖြစ်ရပေါ်လာတာဖြစ်ပါတယ်။